ဘန်ကောက်အခြေစိုက် UNESCO ကုလသမဂ္ဂအဖွဲ့ကွင်းနဲ့ Copenhagen အခြေစိုက် IMF မီဒီယာကူညီရေးအဖွဲ့တို့ပူးပေါင်းပြီးမြန်မာမီဒီယာကိုအကဲဖြတ်တဲ့စာရန်းစောင်မကြာမီကထုတ်ဝေလိုက်ပါတယ်။2014မေလက2016ဧပြီလအထိနည်းနည်းနီးပါးအချိန်ယူပြီးသူတေပီ32ဦးလေ့လာသုံးသပ်ထားတဲ့132မျက်နှာစာရန်းဖြစ်ပါလေ။မီဒီယာတိုးတက်ဖွံ့ဖြိုးမှုကိုအကဲဖြတ်ရမှာUNESCO အဖွဲ့ကသတ်မှတ်ထားတဲ့စာနှုန်းတွေအပေါ်မှာအခြေခံနေလို့ဆိုပါတယ်။စာရအမည်က Assessment of Media Development in Myanmar ဖြစ်ပြီးပေါင်းစုံကအကဲဖြတ်ထားတာဖြစ်ပါတယ်။စာရန်ပါဆွေးနွေးချက်တွေဟာမြန်မာလူပေါင်းတစ်ခုလုံးကိုအမြဲတမ်းရှင်သန်တိုးတက်ဖို့အတွက်အရေးကြီးတယ်လို့ UNESCO ကယုံကြည်ကြောင်းဒါရိုက်တာ Guan Ju Kim ကနေတမ်းမှာရေးထားပါလေ။မီဒီယာပါဝင်နိုင်တဲ့အခန်းကဏ္ဍကိုအမျိုးအစား၅မျိုးခွဲပြီးတင်ပြထားပါတယ်။တင်တော်တဲ့စီးမင်းရှိရေးဟာပထမအမျိုးအစားဖြစ်ပါတယ်။စာပေစီစီရေးကိုဖျက်သိမ်းပြီးမီဒီယာဥပဒေတွေပြဋ္ဌာန်းလာလို့လွတ်လပ်စွာတင်ပြလာကြပြီးမယ်။ကိုလိုနီကဲ့ဥပဒေတွေကိုတုံ့ပြန်ထောင်ချနိုင်တာမို့လွတ်လပ်စွာထုတ်ပေါ်ရေးသားခွင့်ကိစ္စမှာမရေရာမသေးကြတာတွေအများကြီးရှိနေတယ်လို့ဆိုပါတယ်
။မြန်မာမီဒီယာလောကမှာစာနယ်ဇင်း၊ဗီဒီယိုနဲ့ရုပ်မြင်သံကြားစသဖြင့်အမျိုးမျိုးရှိပြီးပိုင်ဆိုင်မှုမျိုးမျိုးရှိနေလို့ပြဿနာပေါ်ပုံကိုတင်ပြထားပါတယ်။စာနယ်ဇင်းမှာပုဂ္ဂလိကတွေကိုလှုပ်ခွင့်ပေးလိုက်ပြီမဲ့အရင်းအီးနဲ့ဖြန့်ဖြူးရေးအင်အားကောင်းတဲ့အစိုးရသတင်းစာတွေကဆက်ပြီးလွှမ်းမိုးနေတာကြောင့်ပုဂ္ဂလိကသတင်းစာတွေတိုးတက်ဖွံ့ဖြိုးဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။ရေဒီယိုနဲ့ရုပ်မြင်သံကြားလုပ်ငန်းဟာအစိုးရပိုင်းဖြင့်စတင်ခဲ့တဲ့မီဒီယာတွေဖြစ်တာမို့ပုဂ္ဂလိကလှုပ်ခွင့်ရလာတော့လေအစိုးရနဲ့လက်တွဲတဲ့ဖက်ဆက်လုပ်ငန်းအဖြစ်ပေါ်ထွက်လာပါတယ်။ရေဒီယိုရုပ်မြင်သံကြားတစ်ခုချင်းပြန်ကြားရေးဌာနနဲ့တိတ်တဆိတ်ကန်ထွက်လုပ်တာမို့စစ်အစိုးရရဲ့ခရိုနီတွေကဒီလုပ်ငန်းမှာကြီးစိုးကြပါတယ်။ VOA, RFA နဲ့ BBC ရဲ့အခန့်ကဏ္ဍကိုတော့စာရန်းမှာခြံလှပ်ထားပါတယ်
။ Democracy Deletion တန်ရေးမှာမီဒီယာဟာသရုပ်ထမှန်တိုင်အဖြစ်တာဝန်ထမ်းဆောင်နိုင်ပုံကိုတင်ပြထားပါတယ်။ပုံနဲ့မီဒီယာမှာမြန်မာအလင်းနဲ့ကျင်းပုံကလူကြီးအုပ်ထားပြီးရေဒီယိုနဲ့ရုပ်သံမှာ MRTV ကတိုင်းရင်းသားဘာသာအလုံးကိုထုတ်လွှင့်နေပါတယ်။ပြည်သူလူထုအများစုကအစိုးရပြောတဲ့သတင်းကိုအများဆုံးကြားရပါတယ်။ဒါလို့အချိန်အနည်းမှာဗက်ပေါင်းစုံကသတင်းရဖို့အခက်အခဲအများကြီးရှိပါတယ်။ဖက်ဆက်ရုပ်တံလွှင့်ဌာနတွေဟာဖြောပြေးရေးကိုသာအဓိကထားကြပါတယ်။ရှိနေတဲ့မီဒီယာကောင်စီတွေဟာအဆင့်အတန်းရှိဖို့နဲ့ဗက်မလိုက်ဖို့အတွက်တာဝန်မယူနိုင်သေးပါဘူး။အစိုးရသတင်းစာဟာမြေသိမ်းမှုအခရီးလိုက်စားမှုနဲ့မွေးရစေးအမှုဖော်ပြတာကနည်းပြီးအစိုးရကိုအမွန်းတင်တာများပါတယ်။ဒါပေမဲ့အစိုးရပေးတဲ့သတင်းကိုအများပြည်သူကယုံကြည်ကြပါတယ
်။လုံခြုံစိတ်ချစွာ AACC အလုံးမလုံးနိုင်တဲ့မီဒီယာသမားကိုဗတ်မလိုက်ဖဲအမှန်တရားဖော်ထုတ်လိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။သတင်းမှန်ဖော်ပြဖို့ထက်မိမိအန်ဒရယ်ကင်းရေးကပိုပြီးအရေးကြီးနေပါတယ်။မီဒီယာလူလောက်ခွင့်မြင့်တင်ဖို့အစိုးရကကြိုးပမ်းပေမဲ့ရဲတပ်ဖွဲ့အထူးသဖြင့် SB အထူးတပ်ဖွဲ့နဲ့စစ်တပ်ကမီဒီယာသမားတွေကိုအန်ဒရယ်ပေးနေစေဖြစ်ပါတယ်။မီဒီယာလောကမှာအရေးအတွက်များလာသလောက်အကြီးအသေးနဲပါနေတာကိုလည်းစမ်းစစ်ထားပါလေမြန်မာပြည်မှာမီဒီယာသမား4000ကျော်ရှိတယ်လို့ခန့်မှန်းပေမဲ့အများစုဟာဝါရင့်သတင်းသမားတွေမဟုတ်ပါဘူးအခြေခံမီဒီယာသင်တန်းနဲ့အခြေခံအင်္ဂလိပ်စကားပြောသင်တန်းတွေပေးဖို့အပူတင်းလိုအပ်တယ်လို့ဆိုပါတယ်ဒီနေရာမှာမီဒီယာအသင်းတွေလည်းတတ်နိုင်ဖို့မရဘူးလို့ဆိုပါတယ
်လွတ်လပ်တဲ့သတင်းမီဒီယာရှင်းတန်းထိပ်ထွားရေးအတွက်မီဒီယာအခြေခံအဆောက်အအုံမလုံမလောက်ဖြစ်နေဖို့လည်းတင်ပြထားပါလေတယ်လီကွန်လုပ်ငန်းကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်မြန်မာပြည်မှာတယ်လီကွန်ကုမ္ပဏီကြီး၃ခုရှိလာပြီးလက်ကင်ဖုန်းဈေးကျလာတဲ့အတွက်၃ဆွဲသူ29သားလောက်ရှိတယ်လို့မနစ်ကခန့်မှန်းပါတယ်။အင်တာနက်ကိုအခြေခံတဲ့ Facebook Messenger, Email စသဖြင့်အသုံးများလာပါတယ်။ဒါပေမဲ့ကျေးလက်မှာတော့ရေဒီယိုနဲ့ရုပ်သံကိုအားကိုးကြပါတယ်။လက်ကင်ဖုန်းသုံးမှုဟာမြို့ပြက63ရာခိုင်နှုန်းဖြစ်ပြီးကျေးလက်က28ရာခိုင်နှုန်းရှိပါတယ်။အင်တာနက်သုံးတဲ့အတိုင်းအတာကိုသိနိုင်ဖို့ခက်ခဲပေမဲ့လက်ကင်ဖုန်းအသုံးများလာသလိုအင်တာနက်သုံးဆွဲမှုလည်းတိုးပွားလာလိမ့်မယ်လို့ကမှန်ပါတယ်။ကမ္ဘာအင်တာနက်နဲ့ဆက်သွယ်နိုင်မှုအတွက်ရေအောက်ကျိုးကိုစင်ကာပူနဲ့ဆက်သွယ်ထားပြီးမြေပေါ်ကျိုးနဲ့ထိုင်းကိုဆက်သွယ်ထားပါတယ်။အင်တာနက်သုံးဆွဲမှုတိုးပွားလာတဲ့ဆိုပေမဲ့အပြည်ပြည်ဆိုင်ရာတယ်လီကွန်သမဂ္ဂရဲ့2023စာရင်းအရ166နိုင်ငံမှာမြန်မာအဆင့်ဟာ150ဖြစ်နေပြီးကမ္ဘာစီးပွားရေးဖိုရမ်ရဲ့2014စာရင်းမှာ148နိုင်ငံမှာမြန်မာအဆင့်က146ဖြစ်နေလို့အင်တာနက်မှာမြန်မာဟာအဆင့်အနှိမ်ဆုံးဖြစ်နေပါတယ်ခင်ဗျာ